မင်္ဂလာပါခင်ဗျာဒဲအီလီလိုက်အစီအစဉ်စနေညပိုင်းဒဲအီလီလိုက်အစီအစဉ်ကနေပြီးတော့ကြိုဆိုပါရစေ။ကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီလူခွင့်ရေးပညာပေးကိစ္စဖြစ်ပါတယ်။ကျွန်တော်ပြီးခဲ့တဲ့ရက်ပိုင်းအတွက်မှာပဲမြန်မာနိုင်ငံအမျိုးသားလူခွင့်ရေးကော်မရှင်ကနေပြီးတော့ဒီ UDH လား HR လို့ခေါ်တဲ့အပြူဆိုင်ရာလူခွင့်ရေးကြီးညာစာတမ်းကိုမြန်မာလိုဘာသာပြန်ပြီးတော့ထုတ်ဝေလိုက်ပါတယ်။ခုနအာဏာပိုင်အဖွဲ့အစည်းတနည်းအားဖြင့်ဆိုရင်စစ်မြေအဖွဲ့အစည်းကနေပြီးတော့အခုလိုထုတ်ဝေတာကတော့မြန်မာလိုပြန်ပြီးထုတ်ဝေလာပထမဆုံးလို့ပြောလို့ရမှာပါ။အရင်တုန်းကတော့ကုလသမဂ္ဂကနေပြီးတော့ထုတ်ဝေတာတွေတော့ရှိပါတယ်။ဒါပေမဲ့အရင်စစ်ဆိုရလက်ထက်မှာဒီလိုမျိုး UDH ဒီပြည်ဆိုင်ရာလူခွင့်ကြီးညာဇာတန်းကိုဗမာလူထုတ်ဝေမှုဖြန့်ချိမှုပိုင်းမှာအကန့်အသတ်တွေတော်များကြုံခဲ့ရပါတယ်။ဒါပေမဲ့အခုဆိုရင်တရားဝင်တရားဝင်ဖြန့်ချိခွင့်ရပြီဆိုတော့လူခွင့်ရေးပညာပေးလုပ်ငန်းတွေနဲ့ပတ်သက်လို့မြန်မာနိုင်ငံမှာဘယ်လောက်ထိပြောင်းလဲတိုးတက်မှုတွေရလာပြီလဲဆိုတာကိုသုံးသပ်ဆွေးနွေးမှာဖြစ်ပါတယ်ခင်ဗျာ။အဓိကပါဝင်ဆွေးနွေးပေးဖို့ဆိုပြီးတော့ပုဂ္ဂိုလ်နှစ်ဦးကျွန်တော်ဖိတ်ခေါ်ထားပါတယ်။တူကတော့ဥအောင်မျိုးမင်းဖြစ်ပါတယ်။သူကတော့ HRIB ဒီလူခွင့်ပညာပေးဌာနကဒါရိုက်တာဖြစ်ပါတယ်။နောက်တစ်ဦးကတော့ဒီဥမ္မာမောင်လေးဥမ္မာမောင်လေးကတော့ဒီ HRDP ဒီလူခွင့်ရေးအဖွဲ့စည်းကပုဂ္ဂိုလ်ဖြစ်ပါတယ်ခင်ဗျနှစ်ဦးလုံးကလက်ရှိမြန်မာနိုင်ငံမှာရန်ကုန်မှာရှိတဲ့လူတွေပါနောက်တခြားပါဝင်ဆွေးနွေးပေးကြမဲ့ပုဂ္ဂိုလ်တွေလည်းရှိပါတယ်အရင်ဆုံးကျွန်တော်ကိုအောင်မျိုးမင်းဥအောင်မျိုးမင်းကိုယင်မေးကြပါတယ်ခင်ဗျကိုအောင်မျိုးမင်းကြားရမယ်ထင်ပါတယ
်ဟုတ်ကဲ့ကြားပါဟုတ်ကဲ့
ကိုအောင်မျိုးမင်းကျွန်တော်အရင်ဆုံးမေးချင်တာကတော့ကိုအောင်မျိုးမင်းနေနဲ့တစ်ချိန်လုံးဒီလူခွင့်ရေးပညာပေးမှုနဲ့ပတ်သက်လို့ဒီထိုင်းနိုင်ငံခြေဆိုင်ပြီးတော့လှုပ်ဆောင်ခဲ့တယ်အခုမြန်မာနိုင်ငံကိုပြန်သွားခွင့်ရပြီမြန်မာနိုင်ငံမှာလည်းလုပ်နေတာကျွန်တော်တွေ့ရကြားရပါတယ်ခင်ဗျာအဲ့တော့ကျွန်တော်မေးချင်တာကအစိုးရအာဏာပိုင်ကြီးဘိုင်းကတော့ဒီလူခွင့်နဲ့ပတ်သက်လို့စိတ်ဝင်စားမှုပေါ့ဘယ်လောက်ရှိတယ်လို့ကိုအောင်မျိုးမင်းသုံးသပ်မိလဲခင်ဗျာ
ကျွန်တော်တို့ဒီအစိုးရအာဏာပိုင်ကြီးကြားထဲမှာလူခွင့်ဆိုတဲ့စကားလုံးကိုအရင်ကထက်တော့သူတို့ပြောလာတာရှိပါတယ်အခုဆိုလို့ရှိရင်ကုလသမဂ္ဂမဟာမင်းကြီးရုံးနဲ့ပူးပေါင်းပြီးတော့လူခွင့်ကော်မရှင်ကိုယ်တိုင်ဒီလူခွင့်ဆိုင်ရာစာချုပ်တွေကိုလက်မှတ်ထိုးဖို့ရဲ့လူမျိုးအစီအခံစာတွေကိုတင်သွင်းမှုအတွက်ညှိနှိုင်းတာတွေကျွန်တော်ရှိလာတယ်နောက်တစ်ခါလူခွင့်ကော်မရှင်ဆိုပြီးတော့ပထမဦးဆုံးပေါ်လာတဲ့အချက်ကြောင့်မလို့ဒီဟာကဒီဌာနဆိုင်ရာတွေအပြင်တခြားအစိုးရရဲ့အေဂျင်စီကြားထဲမှာကျွန်တော်တို့အရင်ကတည်းကပုံမူပြောဆိုလာတာရှိပါတယ်။ဒါပေမဲ့ဒါတွေကျွန်တော်တို့တွေ့ရလဲဆိုလို့ရှိရင်တော့ကြောဆိုပြီးပိုင်းမှုမှရှိပေမဲ့တကယ်တမ်းလူခွေးနဲ့ပတ်သက်ပြီးလေးစားလိုက်နာမှုတွေမှာကျွန်တော်တို့အခက်အခဲတွေအများကြီးရှိနေကြုံပဲတွေ့သေးတယ်။အထူးသဖြင့်ကျွန်တော်ပြောချင်တာကတော့ဒီလူခွေးနဲ့ပတ်သက်လို့ဌာနတွေရန်တရားတွေပေါ်လာပြီးမဲ့အပေါ်ပိုင်းမှာပဲဒီကိစ္စကိုပြောဆိုဆွေးနွေးရရှိပြီးအောက်ပိုင်းမှာရှိတဲ့ဒီအစိုးရဝန်ထမ်းဒီအောက်ခြေကဝန်ထမ်းတွေကြားထဲမှာလူခွင့်ရေးဆိုတဲ့ဟာကိုတိတ်ပြီးနားမလဲတာတွေကျင့်သုံးမှုတွေအတွက်အနောက်ရှေ့အများကြီးဖြစ်နေတာရန်တရားကြီးမှာအားနေနေတာဒါတွေကိုကျွန်တော်အခုချိန်ထိကြုံတွေ့နေရတော့ပါပဲ
ဟုတ်ကဲ့ကျွန်တော်ဒီဆွေးနွေးပွဲအတွက်ကိုဒီမြန်မာနိုင်ငံလူခွင့်ရေးကော်မရှင်ကဥက္ကဋ္ဌပါဝင်ချို့ဖွဲ့ဝင်တွေကိုဖိတ်ခေါ်ပါတယ်ဒါပေမဲ့သူတို့တခြားအလုပ်တွေများလို့ဆိုပြီးတော့အကြောင်းပြချက်နဲ့ကျွန်တော်တို့ကဒီဆွေးနွေးပွဲမှာပါဝင်ခြင်းမရှိပါဘူးခင်ဗျာအဲ့တော့သူတို့ဒီကိစ္စနဲ့ပတ်သက်လို့မေးဖို့တော့ခက်ခဲရှိပါတယ်ဒါပေမဲ့ကော်မျိုးမင်းကိုကျွန်တော်ဒီညမှာပဲမေးချင်တာကမြန်မာနိုင်ငံမှာအပြောင်းလဲဖြစ်တယ်အပြောင်းလဲတွေလှုပ်လာတဲ့အတူပဲလူခွင့်ရေးဆိုတဲ့စကားလုံးကလည်းသူတို့တုံးလာပါတယ်ခုနကပြောလို့လူခွင့်ရေးဆိုတဲ့စကားမျိုးတုံးနေဒါပေမဲ့တန်တရားဖြစ်ကြတာကဒါကအပြောင်းလဲမှာတုံးလို့ကောင်းလို့ပဲတုံးဖို့နိုင်ငံတကာကနေပြီးတော့ဟိုနိုင်ငံတကာကိုအာရုံစိုက်နိုင်အောင်လို့တုံးတယ်ဆိုတဲ့ယူဆရည်လည်းရှိကြပါတယ်ခင်ဗျာတကယ်ပဲသူတို့မှာစစ်စစ်မှန်မှန်လူခွင့်နဲ့ပတ်သက်လို့ commitment ပိုင်းဖြတ်မှုရှိတယ်လို့ကော်မျိုးမင်းယူဆပါလား
အဲ့ဒီနေရာမှာကျွန်တော်တို့အပြည့်အဝကြီးကိုလေးစားလိုက်နာခြင်းနဲ့စန္ဒာရှိတယ်လို့ပြောရဖို့တော့နည်းနည်းခက်ခဲနေပါတယ်။ဘာဖြစ်လဲဆိုလို့ရှိရင်တော့ခုနကျွန်တော်တို့ပြောသလိုပါပဲလူခွင့်အခြေခံဖွဲ့စည်းပုံအခြေခံဥပဒေမှာနိုင်ငံသားတွေရဲ့အခြေခံမူလအခွင့်အရေးဆိုဖော်ပြထားတာရှိတယ်။အဲ့ဒီဖော်ပြထားတဲ့အချက်တွေထဲမှာပုံတိုင်းကဒီစဲဥပဒေအရဆိုတဲ့အကြောင်းအရာတွေနဲ့ချွင်းချက်တွေကန့်သက်ချက်တွေရှိနေခြင်းကတကယ်တမ်းလူခွင့်နိုင်ငံကစံချိန်နဲ့ရှင်လို့ရှိရင်ကျွန်တော်တို့ဖွဲ့စည်းပုံအခြေခံဥပဒေကအားနည်းနေတာရှိပါတယ်။နောက်တစ်ခုကလည်းအကယ်လို့တိုင်ကြားမှုရှိလို့အရေးယူမှုကိစ္စတွေရှိတယ်လို့ပြောပေမဲ့ဒီအရေးယူမှုအပိုင်းနေမှာကျွန်တော်တို့အားနည်းနေတာတွေ့ရတယ်။အဲ့ဒီတော့ကျွန်တော်တို့ပြောချင်တာကတကယ်လို့များလူခွင့်ရေးကိုအမှန်တကယ်လေးစားတယ်လို့ပြောချင်လို့ရှိရင်ဥပဒေပြဋ္ဌာန်းရင်နဲ့မကဘဲနဲ့တကယ်တမ်းလေးစားလိုက်နာမှုတွေလိုအပ်တယ်။အဲဒီလေးစားလိုက်နာမှုတွေနောက်တစ်ခါမှအရေးယူဖို့ထုတ်မှုတွေအာမကောင်းတဲ့အတွက်ဒီကကကျွန်တော်တို့ဟန်တပဲဖြစ်နေလားဒါမှမဟုတ်လို့ရှိရင်တကယ်တမ်းပဲဒီအစိုးရဌာနတွေအကြောင်းလိုက်ဖို့ဖက်ခဲနေလားဆိုတာအဲ့ဒီဟာကျွန်တော်တို့အခုချိန်ထိတန်လျာဖြစ်နေတာရှိနေတော့မှာပဲ။
ဟုတ်ကဲ့ကော်မျိုးမင်းတို့အနေနဲ့အခုလူခွင့်ရေးပညာပေးလုပ်ငန်းတွေလုပ်နေတာနဲ့အပေါ်လုပ်နေတဲ့အပေါ်မှာကောဟိုလွတ်လပ်လပ်လုပ်ကင်ခွင့်ရရလားအခက်အခဲတွေရှိလားဘလို့အခြေအနေရှိလဲခင်ဗျ။
အကျေကျေတော့ကျွန်တော်တို့အခုချိန်ထိအဖွဲ့အစည်းတွေကိုမှတ်ပုံတင်ဖို့အတွက်နော်ဒီမှတ်ပုံတင်ခြင်းဥပဒေကရှိနေကြုံပဲအဲ့တော့လူခွင့်ရေးကိစ္စနဲ့မှတ်ပုံတင်မယ်ဆိုလို့ရှိရင်ကျွန်တော်တို့ဒီဟာနှောင့်နှေးမှုတွေကြံ့ကြာမှုတွေအများကြီးရှိနေတယ်နောက်တစ်ခုကလူခွင့်ရေးကိစ္စလှုပ်ဆောင်တဲ့အဖွဲ့ဆိုလို့ရှိရင် ဒီလိုမျိုးရက်ကျေးရွာရက်ွက်အဖွဲ့ဒီဒေသဆိုင်ရာအာဏာပိုင်တွေကအခုချိန်ထိတန်တရားမျက်လုံးနဲ့စောင့်ကြည့်နေတာရှိတုံးတယ်။အဲ့တော့ကျွန်တော်တို့အနေနဲ့မှတ်ပုံတရားဝင်ဥပဒေအရမှတ်ပုံတင်မှုတွေခက်ခဲအများကြီးရှိတယ်။အဲ့တော့မူအရမဟုတ်ပဲနဲ့လူအရကပဲခွင့်ပြုတယ်လို့ဖြစ်နေတဲ့ဟာကကျွန်တော်တို့အတွက်အများကြီးခက်ခဲရှိပါတယ်။တကယ်လို့ကမူအရဒါတွေကိုတိတိကျကျပေါ်ပြပြီးတော့လေးစားမှုရှိမယ်လို့ကျွန်တော်လောကကံရပူလွင်မယ်။ဒါပေမဲ့အခုဆိုလို့ရှိရင်လူရပဲဖြစ်တဲ့အတွက်လူခွင့်ပညာပေးတဲ့နေရာမှာတချို့ဒေသတွေမှာအခက်အခဲမရှိပေမဲ့တချို့ဒေသတွေမှာလာပြီးတော့စောင့်ကြည့်တဲ့ဟာမျိုးတွေပြီးလို့ရှိရင်ဒီတင်တာကဘယ်သူလောက်တာလဲဘယ်ဖွဲ့ကလောက်တာလဲဆိုပြီးတော့နီးပြတွေကိုခေါ်ယူမင်းမြန်းတဲ့အခက်အခဲတွေကျွန်တော်ရှိနေတော့မှာပဲ။အဲ့တော့ကျွန်တော်ပြောချင်တာကမူရကာကွယ်ပေးပြီးတော့ကျွန်တော်တို့ကိုယ်တိုင်လည်းဒီကိစ္စကိုကောင်းကောင်းမွန်မွန်လုပ်ဆောင်မယ်ဒါပေမဲ့လူအရဖြစ်နေတဲ့အခက်အခဲတွေအများကြီးရှိနေတော့မယ်တချောင်းတကာတာဆန်းစုကလို့တချို့နေရာမှာတွေကကျွန်တော်တို့အခက်အခဲတွေအများကြီးရှိနေတော့မယ်အထူးသဖြင့်ဒီလိုမျိုးလူခွေကိစ္စကိုနားမလည်တဲ့ဒီနယ်ဝင်ကြီးလိုမျိုးကိစ္စမျိုးတွေလူခွေကိစ္စကိုနားမလည်တဲ့ရဲစေးလိုနော်အထွေထွေအုပ်ချုပ်လိုနေရာမျိုးတွေမှာကျွန်တော်တို့ဒီအရာတွေလုပ်ဆောင်မှုတွေအခက်အခဲတွေကိုတွေ့ရှိနေမှာပဲ
ဟုတ်ကဲ့ခုနကမူအရလို့ပြောလို့ဒီဥပဒေပိုင်းဆိုင်ရာနဲ့ပတ်သက်လို့ကျွန်တော်လွှတ်တော်ရဲ့ကိစ္စမေးချင်ပါတယ်လက်ရှိတော့ပြည်သူ့လွှတ်တော်မှာလူခွင့်ကော်မတီအဥက္ကဋ္ဌကစက်ခိုင်ရေးပါတီအဥထေးဦးယူပါတယ်ကျွန်တော်စူးစမ်းဆက်သွယ်ပါတယ်ဒါပေမဲ့သူ့ဆက်သွယ်လို့မရပါဘူးအဲ့တော့ကျွန်တော်ကော်မျိုးမင်းကိုမေးချင်တာကဒီလွှတ်တော်ဘိုင်းထဲမှာကလူခွင့်နဲ့ပတ်သက်လို့ဥပဒေပြုတ်ရေးဘိုင်းတွေမှာဘယ်လောက်ထိအားရကြီးနှက်စရာရှိပါလဲခင်ဗျအ
ဲ့ဒီအချိန်မှာအခုချိန်ဒီအားနည်းမှုရှိနေတော့မှာပဲဒီလိုမလွှတ်တော်မှာလူခွင့်ဆိုင်ရာကော်မတီတွေနော်လူခွင့်နဲ့ပတ်သက်ပြီးတော့ဖွဲ့စည်းပုံအခြေခံဥပဒေဟိုပြင်ဆင်မှုအတွက်ဒီလိုမျိုးအခြေခံဥပဒေမှာပါတဲ့ခွင့်ရေးကိုစောင့်ရှောက်ရေးဆိုင်ရာကော်မတီရှိပေမဲ့သူတို့ဘာတွေလုပ်နေဆိုတာကျွန်တော်တိတိကျကျမသိရဘူးဗျ။နောက်တစ်ခုကအဲ့လိုမျိုးလူမျိုးတွေကြားထဲမှာကျွန်တော်တို့ဒီလိုမျိုးလူခွင့်ရေးကိစ္စကိုလှုပ်ဆောင်နေတဲ့သူတွေနဲ့တိုင်ပင်ဆွေးနွေးမှုတွေအများအားနဲ့နေတော့မယ်။အဲ့ဒီလွတ်တော်တွေမပြောပါနဲ့ကျွန်တော်တို့ဒီမြန်မာနိုင်ငံအမျိုးသားလူခွင့်ကော်မရှင်နဲ့ဆိုလို့ရှိရင်ဒီလူတွေရဲ့လူခွင့်ချိုးဖောက်မှုတွေကိုသူတို့တိုင်ကြားတာတွေလက်ခံဆောင်ရွက်တာတွေရှိတဲ့ဟာမျိုးအဲ့ဒီလူမျိုးလူတွေကြားထဲမှာတော့မှပြည်သူလူထုနဲ့တကယ်ထဲထဲဝင်ဝင်တွေ့ဆုံတာတွေတိုင်မြင်တာတွေအကြံဉာဏ်ရယူတာတွေဒါတွေကအားနည်းနေတော့မှာပဲအဲ့တော့ကျွန်တော်တို့ဘာတွေဖြစ်နေလဲဆိုတော့လူခွင့်ရေးဆိုတာဒီပေးစာရွက်ပုံမှာပဲဆွေးနွေးစရာနော်လွှတ်တော်ကြားထဲမှာဆွေးနွေးစရာဖြစ်ပေမဲ့တကယ်အနှစ်သာရရဒီလူကြတဲ့ကြဖို့အတွက်ကအလွာများစွာကျွန်တော်အခြားနေသေးပါတယ
်ဟုတ်ကဲ့ကော်မျိုးမင်းတို့အခုလူခွင့်ရေးပညာပေးလုပ်နေကိစ္စကလူလူတွေမကပါတဲ့လွှတ်တော်အမတ်တွေကလုပ်ဖို့စိတ်ကူးမရှိဘူးလား
ကျွန်တော်တို့လုပ်ပါတယ်တက်တန်ကြီးလုပ်ပါတယ်အဲဒီလုပ်တဲ့အချိန်မှာတော့ကျွန်တော်တို့ကဒီလွတ်တော်မှာရှိတဲ့ဒီအမျိုးသမီးအမတ်တွေရောလွတ်တော်မှာရှိတဲ့လူခွေးကြောင့်စိတ်ဝင်စားတဲ့သူတွေရောကျွန်တော်တို့လှုပ်ဆောင်တာရှိပါတယ်ဒါပေမဲ့ခုနပြောသလိုပေါ့ဗျာတကယ်တမ်းတရားဝင်เนาะမူရခွင့်ပြုတာမဟုတ်ဘဲနဲ့ကျွန်တော်တို့လည်းစိတ်ဝင်စားတဲ့သူကိုယ့်အကြောင်းကိုတီးပြီးတော့ကိုယ်ဖိတ်ကြားတဲ့သူပဲလုပ်ရတဲ့အတွက်အဲ့လိုမျိုးလုပ်တဲ့နေရာမှာအများကြီးခက်ခဲရှိပါတယ်နောက်တစ်ခုကဒီလိုမျိုးကိစ္စလုပ်တဲ့နေရာမှာအစိုးရကိုယ်တိုင်ကလည်းစေရောကူပါအားပေးကူညီမှုတွေသူတို့ကြားထဲမှာပြည်သူလူထုကြားထဲမှာကပဲနဲ့လွတ်တော်အမတ်တွေကြားထဲမှာလူခွေးအကြောင်းကိုများများတိမှသူတို့ဆွေးနွေးတဲ့အချိန်မှာလူခွေးကိုကာကွယ်ပေးနိုင်တဲ့အချက်တွေပါလိုက်မယ်အဲ့လိုပါလာဖို့အတွက်အစိုးရကအများကြီးဝိုင်းဝန်းကူညီဆောက်ရှောက်ပေးဖို့လိုအပ်ပါတယ်အဲ့ဒီအပိုင်းဒီမှာလည်းကျွန်တော်တို့ဘာမှမရပါဘူးခင်ဗ
ျဟုတ်ကဲ့ကော်မျိုးမင်းခဏလေးလိုက်ပေါ်မှာခဏနေပေးပါဦးခင်ဗျကျွန်တော်ကူမောင်မောင်လေးမေးချင်ပါတယ်ခင်ဗျကူကောင်မောင်မောင်လေးကြားရမယ်ထင်ပါတယ်ခင်ဗျကူမောင်မောင်လေးတို့ကတလျှောက်လုံးမြန်မာနိုင်ငံထဲမှာဒီလူခွေးလှူရှာမှုလူခွေးရေးဒီတက်ကြွလှူရှာသူအနေနဲ့ရပ်တည်ခဲ့တယ်အခုအပြောင်းလဲရေးလဲကြုံရပါပြီခင်ဗျာအဲ့တော့ကိုမောင်လေးရဲ့အမြင်သုံးသပ်ချက်ပေါ်လူခွင့်အခြေအနေကဘယ်လောက်ထိတိုးတက်လာမှုမြင်ရပါလဲပညာပေးလုပ်ငန်းတွေရောဘယ်လောက်ထိလှုပ်ခွင့်ရပါလဲ
ဟုတ်ကဲ့ဒီမှာလူခွင့်ဒီကလုံးအရာတော့ကိုဘက်ကနေဒီဘက်ကမှာဒီဘက်ကမှာတွေ့နေကြည်ကြည်ပြောလာပါတယ်အစိုးရကိုယ်တိုင်စွတ်တော်ထဲမှာကိုယ်တိုင်နော်တခြားနိုင်ငံတကာအဖွဲ့အစည်းတွေနဲ့တိတိကျကျဆက်ဆံတဲ့ဒီကျွန်တော်တို့ဒီဝန်ကြီးဌာနတွေအပါအဝင်ပေါ့နော်လူခွင့်ရေးဆိုတဲ့စကားလုံးကိုဒီစီမီမှာကြည်ကြဲလောင်လောင်ပြောလာတဲ့အခြေအနေတော့ရှိပါတယ်။အဲနောက်တစ်ချက်ဆောင်ရွက်ရတဲ့အပိုင်းပေါ့။ကိုဗစ်ကာလမှာကတော့ကျွန်တော်တို့ဒီဒီကံလူခွင့်ပညာစာတမ်းလေးတွေကိုဝေလို့ဟုတ်လား။ဒါတွေဟောလို့ပြောလို့ကျွန်တော်တို့ဖန်ဆီးခံရတာတွေ၊ရိုက်နှက်ခံရတာတွေဟုတ်လား။ထောင်ချခံရတာတွေ၊ချင်းချောက်ခံရတာတွေ၊စီမီတန်ပေးခံရတာတွေအများကြီးရှိခဲ့ပါတယ်။အဲဒီခြေလေးထိမှာတော့ဒီနေ့စီမီမှာတော့အဲ့ဒီအခြေအနေတွေကိုတော့ရောက်လာတာကျွန်တော်တို့မတွေ့သေးပါဘူး။လူခွင့်ရေးဆိုတဲ့စကားလုံးကိုသင်မြင်ကြကြပြောနေပေမဲ့လည်းတကယ်တမ်းကျွန်တော်တို့ဒီကျွန်တော်တို့ဒီမိုကရေစီကြောင်းလဲတဲ့ဖြစ်စဉ်တစ်ခုလုံးမှာကြည့်ရင်လူခွင့်ရေးကိုအခြေခံပြီးလေးလေးနက်နက်ထပ်ပြီးစဉ်းစားတဲ့အချက်တွေကတော့အင်မတန်အားနည်းနေတဲ့အခြေအနေမှာလည်းရှိပါသေးတယ်။အဲကျွန်တော်ဒီဥပဒေတွေကျွန်တော်လက်ရှိအခြေအနေမှာဥပဒေတွေပြည်တဲ့လွတ်တော်မှာကျွန်တော်တို့ပြင်ဆင်တာတွေဟုတ်လားအဲဖြည့်ဆွက်တာတွေပြည်ရေးဆွဲတဲ့ဥပဒေတွေကျွန်တော်တို့50ခုကျော်လောက်ရှိပါတယ်။ဒါပေမဲ့အဲ့ဒီဥပဒေတွေကိုပြန်ကြည့်တဲ့အခါမှာလည်းတကယ်လူခွင့်ရေးအခြေခံတွေကိုအမှတ်ခံပေးထားတဲ့အခြေအနေတွေဟုတ်လားအဲ အခြေအနေတွေလုံးဝမရှိပါဘူးအဲ့ဒီဥပဒေတော့နောက်ဆက်တဲ့ပြဿနာတွေအများကြီးတက်နေပါတယ်ဒါကကျွန်တော်ကလုံးညလူချင်းကြီးဆိုတဲ့ကလုံးကိုတကယ်လောင်လောင်ပြောလာပြီးမယ်လေဒီအကြောင်းလေးတွေနဲ့ပတ်သက်လို့အုပ်ချုပ်မှုအပိုင်းမှာတော့လည်းကောင်းတရားဥပဒေကြည့်တဲ့အပိုင်းမှာတော့လည်းကောင်းကျွန်တော်လူချင်းကြီးကိုတကယ်အထူးကံထက်ပြီးစဉ်းစားပြီးတော့ရေးဆွဲတဲ့အခြေအနေအားနည်းနေပါတယ
်ဟုတ်ကဲ့
ဟုတ်ဒီလူချင်းကြီးထက်ဝင်တဲ့အပိုင်းမှာတော့ကျွန်တော်တို့ဘုဘခစ်လောက်ကတော့အဲကျွန်တော်တို့ဆိုးဝါးအလွန်ဆိုးဝါးတဲ့အင်တန်ဆိုးဝါးတဲ့အခြေအနေမျိုးမတွေ့ရတော့ပေမဲ့ကျွန်တော်တို့အခုနကကိုအောင်မျိုးမင်းလည်းပြောသွားပါတယ်ကျွန်တော်တို့လူခွင့်ရဲ့ဒီ2012 2013ခုနှစ်တွေမှာလူခွင့်ရဲ့ဖြန့်ဝေမှုတွေလူခွင့်ရဲ့ဟောပြောမှုတွေလူခွင့်ရဲ့ဒီ WhatsApp တွေတွားလုပ်တဲ့အခါမှာကျွန်တော်တို့လာပြီးတော့ဒီဟန်တာတာတွေနောက်ဆက်တာတွေကျွန်တော်တို့တောက်ချောက်ကြုံတွေ့နေရပဲဖြစ်ပါတယ်ပြီးခဲ့တဲ့လပိုင်းမှာပဲကျွန်တော်တို့ဒီမကွေးတိုင်းကျွန်တော်တို့ပခုတ်ကူမြို့နယ်မှာဒီလူ့ရေးအပီလီဆန်လူ့ရေးပညာစာရန်လေးကိုဝေလို့ဆိုပြီးတော့မှတက်ဆိုင်ရာဒီမြို့နယ်အုပ်ချုပ်ရေးမှူးတွေကလည်းမှခေါ်ပြီးတော့ခံဝင်ဂတိကဝတ်တွေထိုးတိုင်းပြီးတော့နောက်ဒါတွေမဝေရဘူးဆိုပြီးတော့ပြောတဲ့အခြေအနေတွေလည်းကြုံတွေ့နေရပါလေတဲ့အဲ့တော့ထုတ်ပြောလိုက်ရင်လူ့ရေးဆိုတဲ့သကလုံးကဒီဘက်2010ရေကောက်ပွဲနောက်အထူးသဖြင့် 2011 နောက်ပိုင်းမှာကြေကြေလောင်လောင်ကြားလာရပြီမဲ့လေတကယ်တမ်းအနှစ်သာရရှိရှိကျွန်တော်တို့ဒါပေမဲ့ကောင်းတဲ့ဖို့ဆောင်ရွက်တဲ့အနေထားကျွန်တော်ဒီဘက်ကလူ့ခွင့်ရေးဆောင်ရွက်တဲ့လူတွေအတွက်လည်းအခုနပြောသလိုပေါ့ကန့်သတ်အတူကနေရာတိုင်းမှာတနေရာနဲ့တနေရာမတူတော့အောင်ဘူးတချို့နေရာတွေမှာစူးစူးဝါးဝါဟန်တာတဲ့ပုံစံမျိုးမဟုတ်တော့မှနောက်ဆက်တဲ့ပုံစံတွေကနည်းနည်းဆုံးနဲ့ရှိနေသေးပါခင်ဗျာ
ဟုတ်ကဲ့ခုနကကုမောင်လေးပြောသွားတဲ့အချက်တစ်ချက်ကျွန်တော်သတိထားမိတယ်ပခုတ်ကူမှာပြီးခဲ့တဲ့လပိုင်းကပဲဒီလူ့ခွင့်ကြီးညာဆောင်တဲ့ဝေလို့ဂရိခံဝေချက်ထူပါတယ်ဒီကိစ္စမျိုးကိုမြန်မာနိုင်ငံလူ့ခွင့်ရေးကော်မရှင်ကိုဖြစ်စေတက်ဆိုင်အာဏာပိုင်တွေကိုဖြစ်စေကုမောင်လေးကမ္ဘာလေးတို့ဘက်ကအကြောင်းကြားတာတိုင်တန်းတာရှိပါလား
အဲဒီမှာဒီမြန်မာလူ့ခွင့်ကော်မရှင်အနေနဲ့ကကျွန်တော်တို့ပြဿနာတွေဖြစ်တဲ့အခါမှာကျွန်တော်တို့တက်ဆိုင်ရအဖွဲ့အစည်းတွေကနေကျွန်တော်တို့တိုင်ကြားနိုင်တဲ့အခြေအနေမရှိပါဘူးခင်ဗျခိုင်ခံချင်းနေအနေနဲ့လာရင်တိုင်ကြားတဲ့အခြေအနေမျိုးဖြစ်ရမယ်နောက်တစ်ချက်ကဖွဲ့စည်းပုံအခြေခံဥပဒေမှာပါတဲ့အခန်းချင်းမှာပါတဲ့အခွင့်အရေးတွေထိုးဖောက်ခံရမှသာလင်တိုင်ကြားခွင့်ရှိရဲဆိုတဲ့ကန့်သတ်ချက်တွေရှိပါတယ်ဒါကြောင့်ကျွန်တော်တို့ဒီလူချင်းတွေ့တဲ့အခါမှာတော့ကျွန်တော်တို့ပြောပြတာတော့ရှိပါတယ်အဲစာတရံပေတရံနဲ့တော့ဒီလိုကိစ္စမျိုးကိုကျွန်တော်တို့တိုင်ကြားတာတို့ဟုတ်လားအဲကန့်ကွက်တာတို့ကျွန်တော်တို့လုပ်နိုင်တဲ့အခြေအနေမရှိခဲ့ပါဘူ
းဟုတ်ကဲ့ပါခင်ဗျာကျွန်တော်ဒီမှာလီလိုက်ပေါ်မှာနောက်ဒီတူးရှိပါတယ်ကိုပီသွေးနိုင်သူကတော့ရနတ်တက်မဂဇင်းအဲ့ဒီလာပါကျွန်တော်ကသူ့ကိုနည်းနည်းမေးချင်တာကစာနယ်ဇင်းဘက်ကရှူတောင်းလေးကိုကျွန်တော်မေးချင်ပါတယ်ကိုပီသွေးနိုင်ကြားရမယ်ထင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကြားပါ
ဟုတ်ကဲ့ကိုပီသွေးနိုင်ခုနလူခွင့်ရေးပညာပြီးနောက်လူခွင့်ရေးဆိုတဲ့ကိစ္စနဲ့ပတ်သက်လို့ပေါ့မြန်မာနိုင်ငံမှာစာနယ်ဇင်းလွတ်လပ်ခွင့်ကလည်းရလာတာဒီတနည်းနည်းကာလပဲရှိပါတယ်ဒါပေမဲ့ဒီစာနယ်ဇင်းလောကထဲမှာစပီးအတိုင်းဝိုင်းထဲမှာသတင်းစာလောကထဲမှာလူခွင့်နဲ့ပတ်သက်လို့ awareness ပေါ့စိတ်ဝင်စားမှုဘယ်လောက်ထိရှိပါလဲနောက်အရေးသားဖော်ပြချက်တွေမှာကလူခွင့်ရေးရှုထောင့်ကနေပါဝင်မှုရှိပါလားကိုပြည်သွင်းနိုင်အမြင်သိချင်ပါတယ်
လူခွင့်ရေးနဲ့ပတ်သက်လို့ကတော့ဆိုးဆိုးကပြောသလိုပဲကျွန်တော်ဒီ2010နောက်ပိုင်းသူရတက်တက်လာပြီးတဲ့နောက်ပိုင်းမှာပူပြီးတော့ပြောခွင့်ရလာတယ်ပူပြီးရေးခွင့်ရလာတဲ့အနေအထားရတော့ရှိပါတယ်သို့တော်လည်းပဲကျွန်တော်တို့ဒီမီဒီယာလောကမှာတော့လူခွင့်ရေးနဲ့ပတ်သက်ပြီးတော့ design map ပေါ့လေခုနကပြောတဲ့ awareness ရအောင်မျိုးဟို design map အထူးဒီဟာကို iron site ပြီးလုပ်တဲ့အပိုင်းမှာတော့ကျွန်တော်တို့မီဒီယာလောကမှာတော့အတော်လေးအားနည်းနေသေးတာတွေ့ရပါတယ်တစ်ပိုင်းကပြန်ကြည့်တော့လေမီဒီယာသမားတွေဆိုတာကအဲဒီလူခွင့်ရေးကိစ္စတွေကခုနကလူခွင့်ရေးရုပ်ဆောင်နေတဲ့ပုံကိုယ်တွေအဖွဲ့အစည်းတွေဒီတစ်ပြည့် Civil Society ပေါ့ Civil Society အားကောင်းလို့ရှိရင်ပို့ပြီးတော့ဒီကိစ္စတွေကဆောင်ရွက်နိုင်မှာဖြစ်ပါတယ်သူတို့ ਨੇ ပူဆိုင်နေဆိုတဲ့သဘောမျိုးမှရှိပါတယ်ဒီမီဒီယာသမားတွေအနေနဲ့ကတော့လူခွင့်ရေးထိုးဖောက်တယ်ဆိုတဲ့ကိစ္စမျိုးတွေပေါ်လာပြီဆိုရင်တော့ဒါတင်းလည်းဖြစ်တဲ့အတွက်အဲ့ဒီအပေါ်မှာတော့သူတို့အာရုံစိုက်ပြီးတော့ကြီးသားကြတာတွေ့ပါတယ်ဒါပေမဲ့ကျွန်တော်တို့ရှိမှလည်းသိတဲ့အတိုင်းအကူပြောင်းဆိုတဲ့အတွက်အတွေ့အကြုံလည်းနည်းသေးတယ်နည်းသေးတဲ့အတွက်ခုနလိုလူခွင့်ချိုးဖောက်တဲ့ကိစ္စတွေကဘယ်လိုကိစ္စတွေဟာဘလောက်ထိနဲ့နဲ့ဆိုင်ဆိုင်ချိုးဖောက်နေတယ်လဲအဲ့ဒီကိစ္စတွေဘယ်လိုဖော်ထုတ်ရေးသားရမလဲဆိုတဲ့အပိုင်းမှာတော့ကျွန်တော်တို့မှအားနည်းနေတဲ့ရာရှိပါတယ်အဲ့တော့ကျွန်တော်တို့ပြောမယ်ဆိုလို့ရှိရင်တော့ဒီရေးသားခွင့်ရလာတာတော့အမှန်ပါပဲတို့တော့ဒီမီဒီယာလောကမှာလူခွင့်နဲ့ပတ်သက်ပြီးတော့ဒီဆိုင်မှမပေါ်လို့ဒီဟာကိုအထူးပြုဆောင်ရွက်နေတဲ့အပိုင်းမျိုးကတော့အားနည်းနေသေးတယ်လို့ပြောရမှာပါပဲ
ဟုတ်ကဲ့ကျွန်တော်တစ်ဆက်တည်းမေးချင်တာမီဒီယာကျင့်ဝတ်ပေါ့မီဒီယာကျင့်ဝတ်နဲ့ပတ်သက်ပြီးတော့ဒီအက်သစ်နဲ့ပတ်သက်ပြီးတော့အခုဆိုဆွေးနွေးကြပြောကြဆိုကြရတယ်မီဒီယာလောကမှာလည်းတွေ့ရပါတယ်ခင်ဗျာဒါပေမဲ့လူခွင့်နဲ့ပတ်သက်လို့ပေါ့လူခွင့်ရှုထောက်ကနေပြီးတော့စဉ်းစားမှုပေါ့ရှိကြပါလားဥပမာဂျန်ဒါကိစ္စလိုဟာမျိုးဖြစ်ဖြစ်ဘာသာရေးကိစ္စလိုဟာမျိုးပဲဖြစ်ဖြစ်ပါ
မီဒီယာလောကကိုဖြတ်တန်းတဲ့ကံမှာလွတ်ဖြတ်တန်းတဲ့အတွေ့အကြုံကနည်းတူတယ်တတန်းလည်းမြင်ပြီးတဲ့ခါကျတော့ထင်းထင်းလေးလေးတွားနေကြရတဲ့သဘောရှိပါတယ်အဲ့ဒီခါကျတော့သူတပြည့်မီဒီယာအက်တစ်နဲ့ပတ်သက်လို့ရှိရင်မီဒီယာကျင့်ဝတ်နဲ့ပတ်သက်လို့ရှိရင်တချို့စာနယ်ဇင်းသမားတွေကိုယ်တိုင်ကအဲ့ဒီအပိုင်းမှာဒီနည်းနဲ့ နားလည်နိုင်ဘူးလိုက်နိုင်နိုင်ဘူးအပိုင်းဒီမှာအားနည်းနေကြီးကတွေ့ရပါတယ်ဒါကြောင့်မို့လို့လူခွင့်နဲ့ပတ်သက်လို့တော်လကောင်မီဒီယာကျင့်ဝတ်နဲ့ပတ်သက်လို့တော်လကောင်မီဒီယာသမားတွေကိုပဲကျွန်တော်တို့ဒီကပူပြီးတော့အဲ training လုပ်ပေးဖို့လိုပါသေးတယ်ဒီကပူပြီးတိလာအောင်ဒီကပူပြီးတော့စေစေပြက်ပြက်နားလည်လာအောင်လုပ်ပေးဖို့လိုအပ်နေတယ်တဲ့အနေအထားမျိုးရှိနေပါတယ
်ဟုတ်ကဲ့ပြုကိုပြည်သူနိုင်ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာကျွန်တော်ကော်မြူမင်းကိုဒါနဲ့ပတ်သက်လို့တုံ့ပြန်ချက်တောင်းခံချင်ပါတယ်ကိုကော်မြူမင်းကမြန်မာနိုင်ငံမှာလက်ရှိရှိနေတော့မြန်မာနိုင်ငံသတင်းစာနယ်ဇင်းလောကကဒီလူခွင့်ရေးနဲ့ပတ်သက်လို့ပညာပေးလုပ်ငန်းပဲဖြစ်ဖြစ်လူခွင့်ရေးနဲ့ပတ်သက်လို့ awareness ပဲဖြစ်ဖြစ်ကော်မြူမင်းရဲ့အမြင်ဘယ်လိုရှိရလို့သုံးသပ်မိပါလဲ
ဟုတ်ပါတယ်ခုနပြောထားသလိုပါပဲကျွန်တော်တို့ဒီသတင်းမီဒီယာပွင့်လင်းလာတာရှိလာပြီမဲ့ကျွန်တော်တို့ရဲ့အရင်ကစနစ်ဟောင်းအောက်မှာဒီကိစ္စနဲ့ပတ်သက်ပြီးပွင့်ပွင့်လင်းလင်းမရေးနိုင်တဲ့အခြေအနေဖြစ်တဲ့အတွက်ဒီအမှောင်တွေကနေအလင်းကိုရောက်တဲ့ဆက်ဆက်ချင်းမှာဒီမျက်စိတွေဘာမှမမြင်နိုင်တဲ့အရာမျိုးဖြစ်တတ်ပါတယ်အဲ့တော့ဒီလိုမျိုးမီဒီယာတွေထဲမှာခုနကိုကိုရိုင်းကလူခွေကိစ္စကိုရေးပြီးမဲ့တခါတည်းရေးသားတဲ့ပုံကအဲ့ဒီရေးသားတဲ့ဇက်ကောင်ရဲ့လူခွေအတပြင်းအမျိုးသမီးနဲ့ကလေးခွေကိုချုပ်ဖောက်တဲ့ပုံစံမျိုးတွေကျွန်တော်တို့မကြာခဏတွေ့ရပါတယ်။နောက်တစ်ခုကလည်းရေးကျင်ပြီးမဲ့လည်းဘယ်လိုမျိုးနည်းနဲ့ရေးရမလဲဆိုတော့ဒီ human rights reporting ဆိုတဲ့ပုံစံမျိုးတွေကိုကျွန်တော်တို့ journalist တွေကြားထဲမှာတည်ထားလေ့ကျင့်ထားတာမရှိတဲ့အတွက်အခက်အခဲအများကြီးရှိပါတယ်။ဒါကြောင့်မို့ကျွန်တော်ပြောတာပါလူခွေပညာပေးမှုဆိုတဲ့ဟာကကျွန်တော်တို့ဒီအစိုးရပိုင်းနဲ့မကဘဲနဲ့ပြည်သူလူထုတွေကိုအမြဲတမ်းတည်နေပေးပြီးတော့လှုပ်ဆောင်နေတဲ့စတုဒ္ဓမန္တန်ဖြစ်တဲ့မီဒီယာသမားတွေလည်းတည်ဖို့လိုအပ်ပါတယ်။အဲ့တော့တည်င်းတစ်ခုကိုမှတ်တမ်းတင်ပြီးတော့တည်င်းရေးသားတာမဟုတ်ဘဲနဲ့ဒီတည်င်းကလူခွေချိုးဖောက်မှုဖြစ်တဲ့ဒီလိုမျိုးရေးသားပြကြတဲ့ပုံစံကနောက်ထပ်လူခွေထက်ဆင့်ချိုးဖောက်တဲ့ပုံစံတွေမဖြစ်ဖို့အတွက်တည်င်းမီဒီယာတွေကိုလည်းကျွန်တော်တို့ပညာပေးဖို့အတွက်ပြင်ဆင်နေပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါခင်ဗျာ။ကျေးဇူးပါကွန်မြူမင်းကျွန်တော်တို့ဒီ live ပေါ်မှာ now traction တူရှိပါတယ်။ထိုင်းနိုင်ငံကမထွေးပါမထွေးကြရမယ်ထင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ကြားပါ
ဟုတ်ကဲ့ဒီအခုလူခွေပညာပေးလုပ်ငန်းအနေနဲ့ပတ်သက်လို့မထွေးရဲ့အမြင်သိချင်ပါတယ်
လူခွင့်ရေးဆိုင်ရာတဘောသူစာချုပ်အပိုက်40နဲ့အပိုက်30ပါဒီဒီဆိုင်ရာလူခွင့်ရေးကြေညာစာတမ်းကိုဆူလိုတာဖြစ်မယ်လို့ထင်ပါတယ်ရှင်။အခုလိုမြန်မာမျိုးသားလူခွင့်ရေးကော်မရှင်ကအပိုက်ဒီဆိုင်ရာကြေညာစာတမ်းကိုမြန်မာပြန်ထုတ်ဝေပေးတဲ့အတွက်ဒီဒီတရအနေနဲ့ဝန်တာကျူဆူပါတယ်ရှင်။ဒါပေမဲ့ဒီမှာအသေးချင်သေးတာတစ်ခုတင်ပြချင်ပါတယ်ရှင်။အချိန်ကခိုင်းနိုင်ငံရောက်နိုင်ငံခြားတဲ့အဖွဲ့တစ်ဖွဲ့ကစံတော့ခတဲ့တွင်နဲ့တွေ့ချင်တယ်စကားပြောချင်တယ်ဆိုပြီးအကူအညီတောင်းခဲ့ဖို့ပါတယ်ရှင်အဲတော်တော်အဲ့ဒီစံတော့ခတဲ့စကားမရှိတော့ထိုင်းနိုင်ငံရောက်ရှမ်းရှိပြောင်းအလုပ်တမမီတာစုခံပို့ပေးခဲ့ပါတယ်ရှင်အဲ့ဒီအလုပ်တမမီတာစုခံရောက်တော့ HREIP ကထုတ်တဲ့ဂါတွန်းပုံပါမြန်မာစာသံကြီးညာတစ်ခုကိုယူပြီးအပိုက်30ပါလွတ်ခွင့်ရေးအကြောင်းကိုသူတို့သိကြုံလာတဲ့ပြဿနာထဲကဘယ်အပိုက်နဲ့လွတ်ခွင့်ရေးမှာนี่ซื้อနေတယ်ဆိုတာတီချာနားလည်အောင်ကျွန်မရှင်းပြပေးပါတယ်ရှင်။ဒါကြောင့်လဲဆိုတော့လူခွင့်ရေးဆိုတာလူတိုင်းကြားဘူးပြီးတဲ့အချက် benefit ပါတယ်ဆိုတာမသိကြဘူးရှင်။အဲကောင်းစင်မှာပါတဲ့အတိုင်းမြန်မာပြန်လူခွင့်ရေးစာတမ်းကိုလက်ကန်သိရှိခဲ့လို့ရှိရင်ထောင်ချအရေးယူတဲ့အတွက်လူတိုင်းကြားဘူးပြီးမိမိကြုံလာတဲ့ပြဿနာထဲကဘယ်အပိုက်မှာလူခွင့်ရေးချုပ်ဖောက်ခံခဲ့တယ်ဆိုတာမသိနားမလည်တာအမှန်ပါပဲရှင်။အထက်ကရှမ်းမီတာစုရင်တွေကလည်းကလေးရောလူကြီးပါအင်ကိုလာလေတဲ့ဧည့်သည်တွေနှင်းတမ်းနိုင်အောင်ဆိုပြီးကတ်တွန်းပုံပါရှမ်းပါတာကိုလည်းရှမ်းပါတာကျင်းရစာတန်းကိုလည်းလိုချင်တယ်လို့တောက်ဆုံခဲ့ဖို့ပါတယ်ရှင်အဲ့ဒီအကြောင်းကိုလည်းဒီ HREIP ဆရာဦးအောင်မြင့်မင်းကိုတင်ပြခဲ့ဖို့ပါတယ်ရှင်ဒါကြောင့်ကလေးရောလူကြီးပါတိုင်းသားအားလုံးလူခွင့်ရေးနားလည်လွယ်တဲ့ကတ်တွန်းရုပ်ပုံပါပါရာစာပေါင်းစုံကိုမြန်မာအမျိုးသားလူခွင့်ရေးကော်မရှင်ကထုတ်ဝေပေးပါလို့ပြပြချင်ပါတယ်ရှင
်ဟုတ်ကဲ့မထွေကျေးဇူးအများကြီးတင်ပါတယ်ခင်ဗျာကော်မြူမင်းဒါနဲ့ပတ်သက်လို့တုံ့ပြန်ဆွေးနွေးပေးပါလားခင်ဗျာ
ဟုတ်ကဲ့ပါကျွန်တော်တို့လူခွင့်ပညာပေးမှုအပိုင်းဆိုတဲ့ဟာကဒီစာကြီးညာစာတမ်းတစ်ခုလုံးကိုအစအဆုံးဘာသာပြန်တာဒါကတော့ကျွန်တော်တို့ကဒီလေ့လာနိုင်တဲ့အတွေ့အကြုံတွေလေ့လာနိုင်တဲ့အနေအထားမျိုးရှိတဲ့သူတွေအကျိုးဝင်ပါတယ်ဒါပေမဲ့လူခွင့်ပညာပေးဆိုတဲ့ဟာကစာတမ်းတစ်ခုကိုဘာသာပြန်ရုံနဲ့ကျွန်တော်တို့လူတန်းစားအလွာအလုံးကိုမထီရောက်နိုင်ပါဘူး။ဘာဖြစ်လဲဆိုတော့ကျွန်တော်တို့လူတန်းစားရဲ့မှာပညာအခြေခံနှိမ့်ကြတဲ့သူတွေရှိမယ်၊ကလေးတွေရှိမယ်၊နောက်ကစာအုပ်တုပ်လို့ဖတ်ဖို့အတွက်အချိန်မရှိတဲ့သူတွေရှိမယ်။အဲ့တော့လူခွင့်ပညာပေးမှုလှုပ်ဆောင်တဲ့နေရာမှာဘာသာပြန်တာတစ်ခုတည်းမဟုတ်ဘဲနဲ့ကိုပြစ်မှတ်ထားတဲ့ပြည်သူလူထုတွေကြားထဲမှာဘယ်လိုမျိုးနားလည်နိုင်မလဲ။သူတို့အရှင်းဆုံးနဲ့ဘယ်လိုမျိုးသိရှိပြီးတော့မှတ်မိနိုင်မလဲဆိုတော့ဤလန့်နေအများကြီးပုံမှုလိုအပ်ပါတယ်ကျွန်တော်တို့တကယ်တမ်းပြောမယ်ဆိုကျွန်တော်တို့ရဲ့တွေ့ကြုံရဆိုဒီအပြည်ပြည်ဆိုင်ရာလူခွင့်ကြီးညာစာတမ်းကိုကျွန်တော်တို့မြန်မာလိုဘာသာပြန်ခဲ့တာဆိုလို့ရှိရင်လည်းကျွန်တော်တို့တော်တော်ကြာပါပြီအဲ့ဒါနဲ့ပတ်သက်ပြီးတော့စာရွက်စာတမ်းတွေပိုစတာတွေလည်းထုတ်ဝေခဲ့တာအများကြီးရှိပါတယ်အဲ့တော့အဲ့လိုမျိုးဟာတွေကသူ့အလွာနဲ့သူ့ဒေတာမှာတချို့ဟာတွေကပုံမှုပြီးတော့အစဉ်ပြေတာဖြစ်တယ်အဲ့တော့လူခွင့်ကြီးညာပေးတယ်ဆိုတဲ့အခါကဒီ ဘာသာပြန်တာတခုတည်းမဟုတ်ဘဲနဲ့ကိုက်ညီတဲ့နီးလန်းတွေကိုကျွန်တော်တီထွင်ကြံစားမှုမျိုးစုံနဲ့လူလူကြားတဲ့လွတ်အောင်လှုပ်ဆောင်ပေးဖို့လိုအပ်တယ်ဆိုတော့မထရီယယ်လည်းပြောသွားပါတယ်ကျွန်တော်ကလည်းအဲ့ဒါကိုအများကြီးထောက်ခံပါတယ်ခင်ဗျာ
ဟုတ်ကဲ့ကိုအောင်မျိုးမင်းကျေးဇူးပါကျွန်တော်ကိုမောင်လေးကိုပါမေးချင်ပါတယ်ခုနကမထရီယယ်တော့တိုင်းရင်းသားနေရာကိစ္စတွေပါပြောသွားတော့ကိုမောင်မောင်လေးတို့အနေနဲ့ဒီနေဒီမှာသွားပြီးတော့လူခွင့်ရေးပညာပေးလုပ်တဲ့အခါမှာကြုံရတဲ့အခက်အခဲပေါ့နော်ဆိုလိုတာကပြည်သူတွေဘက်ကတုံ့ပြန်မှုပေါ့ဟိုအာနာပိုင်ဒီဘက်ကကန့်သက်တာကိုကျွန်တော်ပြောတာမဟုတ်ပါဘူးဘလောက်ထိသူတို့နားလည်မှုရှိလဲကောင်မျိုးမင်းတို့သွားကိုမောင်မောင်လေးတို့သွားပြီးတော့ဒီပညာပေးလုပ်ငန်းတွေလုပ်တဲ့အခါမှာလူလူဘက်ကတုံ့ပြန်မှုဘယ်လိုများရှိပါလဲတကယ်ပဲသူတို့လူလူမှာ awareness လူခွင့်နဲ့ပတ်သက်လို့ရပြီလို့ယူဆနိုင်ပါလား
မင်းကြီးမင်းတို့ကသူပြက်နေတဲ့ဘဝနဲ့ကျွန်တော်ဒီဦးလီဆိုင်ရလူကြီးပညာဆရာနဲ့အဆက်တွေနဲ့ရှင်းလို့ပြခြင်းသူတို့ရဲ့နေ့တူကအဆက်သေးပြီသူတို့ရဲ့အချိန်ကလိုအပ်ချက်တွေနဲ့ရှင်းပြတဲ့အခါမျိုးမှာတော့အထူးနေရာတွေမှာကျွန်တော်တို့တဲမှာလည်းဒီချမ်းပါတာတတ်ကျွမ်းတဲ့လူတွေလည်းပါတဲ့အခါကျမျိုးကြတော့ကျွန်တော်ဒီချမ်းပြည်မှာသွားတဲ့အခါမျိုးမှာတော့ကျွန်တော်တို့အဲ့လိုမျိုးတွေဖြန့်ဝေနိုင်တယ်သူတို့ရဲ့ဘာသာစကားနဲ့ဖြန့်ဝေနိုင်တယ်အချိန်ထဲမှာလည်းသူတို့ရဲ့နေ့တူကဘဝတွေနဲ့ကျွန်တော်ဒီအီဗီချန်လူကြီးတဲမှာပညာဆရာနဲ့မှာပါတဲ့အချက်တွေနဲ့ဆက်ဟပ်ပြီးတော့ကျွန်တော်တို့ဆွေးနွေးနိုင်တဲ့အခါကျတော့အဲ့ဒီနောက်ပိုင်းမှာသူတို့ရဲ့လူခုကြီးဆိုတာသူတို့ရဲ့နေ့တူကအချိန်ခံလိုအပ်ချက်တွေဆိုတာဒါတစ်စိတ်တစ်ပိုင်းခက်များများနားလည်သွားတယ်အဲ့ဒီလိုနားလေပြီးတဲ့နောက်မှာသူတို့ဒီကဒီမှာရှိတဲ့လူကြီးချူဖောက်မှုတွေပေါ်ပေါက်လာရင်လေသူတို့ကိုယ်ပိုင်တော့၎င်းသူတို့ပတ်ဝန်းကျင်မှာရှိတဲ့လူတွေချူပေါက်ခံရတဲ့ကိစ္စတွေပေါ်လာရင်တော့၎င်းသူတို့ကအနည်းဆုံးမပြောရတဲ့အခြေအနေတွေပြောရလာတယ်မတိုင်တန်းရတဲ့အခြေအနေကနေသူတို့ကိုမြေပေါင်းကြောင်းကဖြစ်နေတဲ့အာဏာပိုင်တွေကိုတိုင်တန်းရတဲ့အခြေအနေဖြစ်လာတယ်ဒီအခြေအနေလေးတွေကတော့ကျွန်တော်တို့ခုနပြောတဲ့ချင်းကပ်မှုနဲ့သူတို့ရဲ့ဘာသာစကားနဲ့ပတ်သက်လို့ပေါ့နော်သွားတဲ့အခါမှာခမည်းနာကျွန်တော်တို့ကချမ်းပြည်နယ်မှာမဟုတ်ပါဘူး၊ကြားပြည်နယ်မှာဟုတ်လား။ပြည်နယ်နဲ့တိုင်းခမည်းများမှာချင်းပြည်နယ်မှာ၊ကချင်ပြည်နယ်မှာတွေ့တဲ့အခါမှာဒီလိုအခြေအနေလေးတွေဖြစ်လာတာကတော့လူလူရဲ့တုံ့ပြန်နိုင်မှုလူလူရဲ့ဒီလူခွေပုံမှာနားလည်မှုသူတို့ရဲ့အခွင့်အရေးတွေကိုအစုံတရာချိုးဖောက်ခံလာရလို့ရှိရင်ဘလူကာကွယ်ရမယ်သူတို့ကိုယ်ရင်ဘလူကာကွယ်ရမယ်ဆိုတာလေးတွေကတော့လူလူရဲ့တုံ့ပြန်မှုအခြေအနေကတော့အားရစရာကောင်းတဲ့အခြေအနေတွေရှိပါတယ်။ဒါကျွန်တော်တို့ရောက်သွားတဲ့ data ခမည်းများတိုင်းမှာလူပဲတွေ့ရပါတယ်ခင်ဗျာ
။ဟုတ်ကဲ့ကုမောင်လေးကျေးဇူးပါကျွန်တော်ဒီ live ပေါ်မှာနောက်တစ်ခုရှိပါတယ်သူကတော့နဝေးနိုင်ငံကဥက္ကဋ္ဌရွာဥက္ကဋ္ဌကြားမယ်ထင်ပါတယ်ခင်ဗျာဆွေးနွေးလို့ရပါတယ်ခင်ဗျာကိုကောင်မျိုးမင်းလည်းရှိပါတယ်ကုမောင်မောင်လေးလည်းရှိပါတယ
်ဟုတ်ကဲ့ကျွန်တော်ကျေးဇူးတင်ပါတယ်ခင်ဗျာအခုကျွန်တော်ပြောချင်တာကဘာလို့ဆိုရင်လူခွေးရဲ့ဆိုင်ရာဆိုပြောတော့ဆိုတာဘုံအပြီးမှာဘာမှနားမလဲတာလူရအများဆုံး90မတရားမှာဆို90လောက်ဘုသူကနားမလဲတာတောတဲတောင်သားတွေကလည်းဘာမှဗုဒ္ဓတာမရှိတာဆိုကျွန်တော်တော်ရေးရင်နာပါတယ်ခင်ဗျာဒါပေမဲ့ကျွန်တော်လူချင်တာဒီလူခွေးရဲ့ဆိုင်ရာလူတွေကအခုလုံးကတော့ချိုးပန်းနဲ့ဆိုတော့မြို့နယ်လေးနဲ့ချင်းရွာလေးကိုနည်းနည်းဆင်းပြီးတော့အားပေးပြပါလို့ကျွန်တော်ပြောချန်နယ်လူဥစ္စာတော့ကျွန်တော်တော့မပြောချင်တာပဲအရာရှိတွေကတော့ဒီဥစ္စာကိုလူခွေးရေးဆိုပြောတော့တကယ်လေးကြောက်ကြပါတယ်ဘာလို့ကြောက်ကြတယ်ဆိုတော့သူတို့ကအများဆုံးသူတို့အမှားချင်းမိသားစုစုပြလိုက်ရလူကြီးပိုင်းတွေကကျူးလွန်မှုရှိနေတော့အမှအခုဥပဒေကလည်းဘုံအပြင်မှာတရားရုံးဆိုတာခိုင်မာမှုမရှိလို့ပါအခုလုံးကျွန်တော်ပြောချင်ပါတယ်ခင်ဗျာခိုင်မာတော့တရားရုံးကိုအကုန်စုပေါင်းတော့ဒီကအလုပ်ဝေးပါလို့ကျွန်တော်တောင်းဆိုပါတယ်လူခွေးဆိုင်ရာဆိုအပြောတာအကျေကြီးပါကျွန်တော်အဲ့ဒါကြောင့်အများကြီးပြောမပြောချင်လို့အချိန်မရှိတော့ပါခင်ဗျာ
ဟုတ်ကဲ့ပါဥကန်အေးကျေးဇူးအများကြီးတင်ပါတယ်ခင်ဗျာကျွန်တော်ကောင်မျိုးမင်းကိုပဲအဲ့ဥကန်ကြီးပြောရတဲ့ဆက်တဲ့မေးချင်ပါတယ်ခုနကလည်းကုမောင်လေးပြောသွားပါတယ်နောက်ပိုင်းမှာလူလူကကိုယ်ခွင့်ရေးကိုလှုပ်ရှားတဲ့လှုပ်ရှားမှုလေးတွေကျွန်တော်တို့မြင်လာရပါတယ်ဒီခုနလက်ဒောင်းကိစ္စပဲဖြစ်ဖြစ်တခြားနေရာမှာဖြစ်ဖြစ်တော်များတွေ့ရပါတယ်ဒါပေမဲ့မြန်မာနိုင်ငံတစ်ခုလုံးအနေနဲ့ခြုံရင်ကောင်မျိုးမင်းမြင်ပေါ့လူတို့ကကိုယ်ခွင့်ရေးကိုသိတယ်ခုနလူခွင့်ရေးဟိုကဖြစ်တဲ့လူခွင့်ရေးပညာပြေဝမှုဘယ်လောက်ထိရှိမယ်လို့သုံးသပ်နိုင်မလဲခင်ဗျာ
အာသုံးသပ်မှုကကျွန်တော်တို့လူတွေကတော့ဒီလူခွင့်နဲ့ပတ်သက်လို့နှစ်ပေါင်းများစွာစုစုဝါခံစားရလို့လားမသိဘူးဗျလူခွင့်ရေးဆိုတဲ့အကြောင်းကိုအရင်လေ့လာခြင်းနဲ့အရင်ကိုသိခြင်းနဲ့ပြီးရင်အရင်ကိုရခြင်းနဲ့အဲ့ဒီစိတ်ကတော့တစ်ဒီလုံးမှကျုံတွေ့ရတယ်ဒါပေမဲ့ခုနပြောတဲ့တချို့ဈေးလက်ဒေတာတွေမှာတော့အခက်အခဲရှိုံပဲသိခြင်းမိမဲ့ကြောက်စိတ်ကတို့ဒီမှာအရင်ဆွဲနေတယ်ဒီလိုမျိုးကြောက်စိတ်ရှိတဲ့အတွက်လှုပ်ဆောင်ပေးဖို့အတွက်သူတို့ကသူများကိုမျောလင့်တယ်။အဲ့တော့မျောလင့်တာကောင်းပါလေ။ဒီတစ်ခုခုပြောင်းလာနေလို့လှုပ်ဆောင်နိုင်နေတဲ့အကြောင်းအရာမျောလင့်တယ်။ဒါပေမဲ့သူတပားကိုမျောလင့်တာမဟုတ်ဘဲနဲ့လူခွေးဆိုတာကိုယ့်ခွေးကိုကာကွယ်တတ်ဖို့လိုအပ်တယ်ဆိုတဲ့စိတ်ဓာတ်မျိုးဖြစ်တဲ့အတွက်သူတို့ကိုယ်တိုင်လည်းဒါကိုအမှန်တရားအတိုင်းလှုပ်ဆောင်မှုအတွက်လူခွေးရေးကိုကိုယ်တိုင်လည်းလှုပ်ဆောင်ပေးဖို့အတွက်တတ်တည်တွေမွေးတဲ့နေရာမှာတော့ကျွန်တော်တို့အများကြီးလှုပ်ဖို့လိုအပ်နေတုံးပါပဲ။အဲ့ဒီဟာတစ်ခုကကြေးလက်တော်စရာဒေတာတွေမှာတွေ့ရတယ်။နောက်တစ်ခုကကျွန်တော်တို့ဒီလူခွင့်ပညာပေးတဲ့အခါမှာကျွန်တော်မတွေ့ရလဲဆိုတော့ဒီလိုမျိုးပါပဲ။အမြင်နဲ့အမောင်ပိတ်နေတဲ့ဒေတာမှာနေခဲ့ရတယ်။နှစ်ပေါင်းများစွာဒါတွေကိုကြော်ဖြတ်ခဲ့ရတဲ့အတွက်တချို့ဆိုလို့ရှိရင်လူခွင့်ရေးဆိုတဲ့အရာလေးကိုမြင်လိုက်သိလိုက်တာနဲ့ချက်ချင်းကိုအတုံးချခြင်းရတယ်။အဲ့ဒီနေရာတွေမှာကျွန်တော်တို့ကကျွန်တော်သတိထားဖို့တစ်ခုကတော့လူခွင့်ရေးဆိုတာက လူခွင့်ရေးကြီးပဲတည်တာမဟုတ်ပါဘူးလူခွင့်နောက်မှာတာဝန်သိမှုတာဝန်ယူတတ်မှုဆိုရယ် responsibility လည်းပါတယ်ဆိုတော့ကျွန်တော်တို့ပြောရပါတယ်တကယ်လို့သာအဲ့လိုမျိုးကိုတတိမထားပြပဲနဲ့လူခွင့်ရေးငါတို့ဘဝတွေကနှစ်ပေါင်းများစွာဆုံးရှုံးခဲ့လို့အကုန်လုံးကိုငါတို့ဒါတွေအခုချိန်မှာကျင့်သုံးခွင့်ရမယ်ဆိုတဲ့အချိန်မှာတခါတလေကျွန်တော်တို့မှာမလိုလားအပ်တဲ့ပြဿနာတွေဒီလိုမျိုးဖြစ်သွားနိုင်ပါတယ်အဲ့တော့ကိုယ့်အခွင့်အရေးကိုကိုယ်လေးစားဖို့လိုအပ်တယ်လို့ဒီအခွင့်အရေးကိုကျင့်သုံးတဲ့အခါမှာလည်းတခြားသူပေါ်မှာချုပ်ဖောက်မှုမဖြစ်ဖို့အတွက်တတိပေးတဲ့ကျွန်တော်တို့ပညာပေးမှုကိုလည်းကျွန်တော်လှုပ်ဆောင်ပေးရပါတယ်ခင်ဗျာ
ဟုတ်ကဲ့ကော်မျိုးမေးကိုကျွန်တော်ခတ်တူတူလေးမေးချင်ပါတယ်စက္ကန့်30လောက်တော့ချိန်ရပါတယ်ကော်မျိုးမေးအခုလူခွင့်အရေးပညာပေးကိုလုပ်နေတဲ့ညမှာဘူးပြောမယ်ဆိုလို့ရှိရင်တော့ကော်မျိုးမေးအဓိကလို့လုပ်နေတာကျွန်တော်တွေ့ရပါတယ်လုပ်နေတဲ့အခါမှာကြုံရတဲ့အခက်အခဲအဓိကဆိုလို့ရှိရင်ကော်မျိုးမေးဘာတွေ့ပါလဲ
ကျောင်းရဲအခက်အခဲအဓိကဆိုလို့ရှင်တော့ကျွန်တော်တို့ဒီတီတူလူလူကြားထဲမှာလူခွေရေးဆိုတာကိုအခုချိန်ထိကြောက်လန့်နေတဲ့သဘောမျိုးရှိနေတယ်။နောက်တစ်ခါအာနာပိုင်းဒီကိုယ်တိုင်ကလည်းလူခွေရေးဆိုတာကိုအခုချိန်ထိသူတို့ကိုစန့်ကျင်ဖို့အတွက်ကြိုးပမ်းနေတဲ့လှုပ်ရှားမှုဖြစ်နေနေတဲ့ဒီအမြင်လွဲမှားမှုနှစ်ခုကကျွန်တော်တို့အတွက်အဓိက challenge ပါပဲ
။ဟုတ်ကဲ့ကော်မျိုးမင်းကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ။အခုပေါင်းဆွေးနွေးပေးတဲ့ကော်မျိုးမင်းကုမောင်မောင်လေးနဲ့ခြားတော်ရရှင်တွေအားလုံးကိုကျွန်တော် view မြန်မာပိုင်းကကျေးဇူးတင်ပါတယ်။ကျွန်တော်တို့ဓာတ်ရိုက်လေးလိုက်အစီအစဉ်ဒီမှာပဲရနာခွင့်ပေးပါခင်ဗျာ။ကျွန်တော်တားညို့ပါ။